ရခိုင်ဒီနယ်မှာဒီရက်ပိုင်းတွေအတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်ဖွဲ့အေအေတို့ကြားနှစ်ဖက်တိုက်ပွဲနဲ့ဘုံခွဲတိုက်ခိုက်မှုတွေပိုးပြီးတော့အဖြစ်များလာနေပါတယ်။မနေ့ကရသေးတော်မြို့နယ်ထဲမှာပဲတိုက်ပွဲ၃ချိန်ဖြစ်ပွားခဲ့တယ်လို့ ပေါ်နာကျွန်းမြို့နယ်ဘက်မှာလည်းတပ်မတော်သားတွေစီးနင်းလာတဲ့အရက်သားကားတစ်စီးကိုအေအေဘက်ကဘုံခွဲတိုက်ခိုက်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေပြောပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ VOA
ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။စီးရဲတင်းမှလည်းရခိုင်တပ်မတော်အေအေနဲ့မြမတ်တပ်မတော်တို့ကြားမနေ့ကရတိတောင်မြို့နယ်ထဲမှာ၃နေရာလောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။ဖေဖော်ဝါရီလ၁၉ရက်နေ့မှာတော့ရသေးတောင်မြို့နယ်ဂရင်းချောင်းရွာနဲ့ဆက်ပြေးကျွာရွာအကြားမှာဖြစ်တဲ့တိုက်ခိုက်မှုမတင်ဖြစ်ပွားခဲ့
တွေ့တာရှိတယ်အဲ့ဒီပုံစံမှာတော့ဗမာပြည်ထောင်စုနေပြီးတော့ခြေရောက်တဲ့အထက်ကျဆုံးတာရှိတယ
်သမ္မတသတင်းမှကြံကြဲရေးဘွဲတွေ့ပဲတွေ့မှုဘူးမှုချုပ်ဆိုမင်းထွန်းကတော့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာသတိပြုမပြောနိုင်သေးဘူးလို့ဆိုပေမဲ့ဖေဖော်ဝါရီလ14ရက်နေ့ကရေစိတ်တော်မြို့နယ်ရေစုချောင်းကြီးရွာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တော့ပြောပါတယ
်ပြည်တော်မှာတော့ကျွန်တော်ရေစုချောင်းဘက်မှာဖြစ်တာလေးရှိပါတယ်ကဲရေစုချောင်းဆိုရေစိတ်တော်ရဲ့မြောက်ဘက်ကျမှာပေါ့အဲ့ဒီဘက်မှာတခုဖြစ်တာကြီးတယ်အိမ်မိုက်ပေါက်ပေါက်လေးအားလေးရှိတာပါတယ်
ရေစုချောင်းတိုက်ပွဲမှာသမ္မတဘက်ကဖိအားကျကွမှုများရွာနေတယ်လို့တီအီဘက်ကသတင်းထုတ်ပြန်ထားပေမဲ့ဖိအားတည်မပြုနိုင်သေးပါဘူးဖေဖော်ဝါရီလ18ရက်နေ့နနေ့ဘက်မှာလဲဘုံကျုံမြို့နယ်တဲသောရွာနဲ့ရေဒီယိုကြေးရွာကြားမှာအရသာကားတွေကိုတုံ့ပြုပြီးစင်အားဖြည့်သိမ်းနေတဲ့သမတော်သားတွေစီးနင်းလာတဲ့ရင်ကိုဘုံခွဲတိုက်ခတ်ခဲ့တယ်လို့အေအေကြံကြေးတာဝန်ခံခန္တုခကပြောပါတယ်
။ဘုံကျုံမြို့နယ်တဲသောနဲ့ရေဒီယိုရွာကြားမှာနော်အဲ့ဒီမှာအရသာကားတွေကိုအတုံးပြုပြီးတော့ဒါစားနေတဲ့ဗမာတပ်ဖွဲ့တွေကိုနော်အဲ့ဒီဗမာတပ်ဖွဲ့တွေရဲ့ရင်တော့ကိုကျွန်တော်တို့ကတည်းကနေပြီးတော့ဒါဝင်ရောက်တိုက်ခိုက်ခဲ့တာ။ကိုတိကိမှုကတော့ရှိခဲ့ကြဒါမှမဟုတ်ဘလောက်ကြီးကြီးကြီးကလေးဆိုတဲ့အစားတော့လုံးလုံးစစ်ကြောခဲ့တယ်
။ဒီဘုံခွဲတိုက်ခိုက်မှုဖြစ်စဉ်မှာတမတော်ဘက်ကနေအရသာကားကိုအတုံးပြုပြီးစင်အားဖြည့်သိမ်းနေတဲ့ဆိုတော့အင်းဒီကနေဆွဆွဲချက်ပေါ်မှာတပ်မတော်သတင်းမှကြံကြားရေးခွဲ့တွဲပက်တွင်းမှုဘုံမှုချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်။မင်းရတော့ကျွန်တော်ဘက်မှာတော့ကားနှစ်ခင်းမိုင်းဆွဲခံရတယ်။ဖြိုက်ခိုက်ခံရမှုတော့မရှိပါဘူးဗျ။အဲ့လိုဒီကလောက်ကတော့တမတော်မှာခီးသွားလာတာ2မျိုးရှိတယ်လေ။တစ်မျိုးကတော့ကျွန်တော်စစ်စင်ကြီးကခီးသွားလာတာရှိနေတယ်။စစ်စင်ကြီးကခီးသွားလာတာကတော့တို့တမတော်ရှင်တိုင်းနဲ့တွားတာလို့များတယ်။နောက်တစ်ခုကတော့ကျွန်တော်အုပ်ချုပ်မှုကိစ္စတွေတွားတာအုပ်ချုပ်မှုကိစ္စကတော့၃ရက်ဆိုင်ရာကိစ္စတွေဒါမှမဟုတ်တချို့ယာယီတောင်းတွားတဲ့ကိစ္စတွေကတော့တမတော်သားတွေရတယ်တော့စာမန်ကြီးသူလူရောက်နေတယ်ပဲအရက်ကတော့လာနေရှိတယ်။
ဘုံကျုံမြို့နယ်တဲသောရွာနဲ့ရူရုတ်ရွာကြားဘုံခွဲတိုက်ခတ်ဆိုင်ရတဲ့အခြေအနေနဲ့ပတ်သက်လို့ရူရုတ်ကျေးရွာဒေသခံတို့ကအခုလိုပြောပါတယ
်။မနေ့စစ်မှန်ဝင်ကြီးလောက်မှအဲ့လိုမျိုးပုံပေါက်တာပေါ့လေ။အဲ့ဒီမှာတော့ဒီသက်သာတိသက်တော့ပြောပါတယ်။သူပြောတာကတော့လည်းဒီကပေါ်မှာဒီတကယ်နဲ့ဆိုင်တဲ့ဒီကြီးတွေပါနေတယ်အဲ့လိုမျိုးလေးပြောနေကြတာပေါ့နော်။ဒါပေမဲ့ဒီကတာကတော့ဘယ်သူမှမသိခဲ့ဘူးပေါ့နော်။
ဒီလေပို့ဆောင်ရေးရင်နေနဲ့ကိုပိုင်းရင်ပိုင်းရှင်နေနေနဲ့သမတော်ကလည်းအတင်းစီတိုင်းမှုကြောက်သွားလာတာစစ်ကားပြေပေါ်လမ်းကြုံလိုက်ပါလာတာစစ်ကားနီးမှာရှိနေတာကိုရှောင်ကျင်ကြဖို့ဖေဖော်ဝါရီလ6ရက်နေ့မှာတီအီဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။ဇန်နဝါရီ4ရက်နေ့ကဗုဒ္ဓတော်မောင်သောနယ်စပ်မှာရှိတဲ့နယ်ကြားဆောင်ရဲကင်းစခန်း၄ခုကိုရခိုင်သမတော်အေအေကနေဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းအစိုးရကလည်းအေအေကိုချီမုံသွားဖို့ညွှန်ကြားထားသလိုဒေသတွင်းတိုက်ပွဲတွေလည်းဆက်တိုက်ဖြစ်ပွားလာနေဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွေမှာစစ်ဘေးတိမ်းရှောင်နေရသူဥယျာဉ်9,000ထိတိုးပွားလာနေတယ်လို့လက်ရှိစားသောက်နေထိုင်ရေးမှာလည်းအထက်ထဲနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။